တော်ရရှင်များခင်ဗျာကမ္ဘာအကြီးဆုံးကယ်ဆယ်ရေးအေဂျင်စီတစ်ခုဖြစ်တဲ့ချက်ချင်းဒီအသင်းကသတင်းနဲ့ပြန်ကြားရေးမီဒီယာတွေဟာသဘာဝဘေးဒုက္ခတွေကိုတုံ့ပြန်ရမှာနဲ့ကယ်ဆယ်ရမှာအရေးပါတဲ့အခက်အခဲကပါဝင်လာခဲ့ကြပြီလို့ပြောပါတယ်ချက်ချင်းဒီအသင်းရဲ့2005ခုနှစ်သဘာဝဘေးဒုက္ခကံများအစီရင်ခံစာကိုကူကားပြီး VOE သတင်းတော်စကားပေါ့ဗကောင်မျိုးကနေရေးသားပြဖို့ထားတာကိုကျွန်တော်ကပဲဆက်လက်အစီရင်ခံပါမယ်ခင်ဗျာနိုင်ငံတကာမှာဖြစ်ပေါ်တဲ့သဘာဝဘေးဒုက္ခတွေကိုချက်ချင်းဒီအသင်းကြီးကလေလာပြီးအခုထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာသတင်းမီဒီယာတွေဟာဘေးဒုက္ခတွေအစားအစာရေနေထိုင်စရာနဲ့စေဝါတွေရရှိရေးအတွက်အရေးပါလာတယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာချက်ချင်းဒီနဲ့လာချမ်းဒီအသင်းချုပ်ရဲ့အရှိတောင်အရှညွှန်ကြားရေးမှူးဘက်ကလီဂလေဒါက
Collectively we could do better to save people's lives if we work together.
သတင်းချက်လက်အမှန်တွေကိုကျွန်တော်တို့အတူတကွဆူဆောင်းပြီးတင်တော်တဲ့အချိန်မှာတင်တော်တဲ့သူတွေစီပေးဖို့မယ်ဆိုရင်လူအသက်တွေကိုကယ်တင်ဖို့ကျွန်တော်တို့ပုံပြီးဆန်းဆောင်နိုင်ကြမှာပါလို့မစ္စတာဂလေဒါကပြောသွားတာပါချက်ချင်းဒီအသင်းရဲ့ကမ္ဘာတဘာဝဘေးဒုက္ခကဆူများအစီရင်ခံစာထဲမှာဒီနေ့ဟာရကိန်းရာသီအတွင်းအမေရိကန်ပြည်ထောင်စုနဲ့ကာရေဘီယံကျွန်းတွေမှာသတိပေးချက်တွေကိုကြိုတင်ထုတ်ပြန်ပေးခဲ့လို့ဒိုင်းပေါင်းများစွာသောလူတွေကိုကယ်တင်ဖို့အချိန်ပေးနိုင်ခဲ့တယ်လို့လူအသက်ထောင်ပေါင်းများစွာကိုလည်းကယ်တင်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါ့ပြင်မဲ့အိန္ဒိယသမုဒ္ဒရာဒေသမှာတော့ကြိုတင်သတိပေးတဲ့စနစ်မရှိလို့မနေ့ဒီဇင်ဘာလကလှုပ်သွားတဲ့ငလျင်နဲ့ဆူနာမီပင်လယ်ဆိုင်လုံးကြီးတွေရဲ့ဒဏ်ကြောင့်လူပေါင်း2,000,000ကျော်သေဆုံးခဲ့ရတယ်လို့လည်းအစီရင်ခံစာကဆိုပါတယ်။သတင်းချက်လက်တွေဟာသဘာဝဘေးဒုက္ခဇူဒဏ်ခံရသူတွေအစားအစာနေစရာနဲ့စေဝါကုသမှုရရှိအောင်ကူညီပေးနိုင်ခဲ့လို့လူသားတွေရဲ့ဘေးဒုက္ခတွေကျော်နည်းသွားအောင်လဲပံ့ပိုးပေးနိုင်တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဆူနာမီတန်ခံခဲ့ရပြီးတဲ့နောက်အင်ဒိုနီးရှားကချက်ချင်းဒီအသင်းကယ်ဆယ်ရေးလုပ်ငန်းတွေကိုဦးဆောင်ခဲ့သူပီတာကင်မရန်ကဆူနာမီဒဏ်ကြောင့်အာချီနယ်မှာကွဲကွာသွားကြတဲ့မိသားစုထောင်ပေါင်းများစွာကိုဆက်သွယ်ရေးဂျိုရုတယ်လီဖုန်းတွေကတင်လဲစူးစီးပေးနိုင်ခဲ့ကြတယ်လို့ပြောပါတယ
် Information does save lives and that's been proven time and time again. Information can reduce suffering.
သတင်းချက်လက်တွေကလူသက်တွေကိုတကယ်ပဲကယ်တင်ပါတယ်လူတွေရဲ့ဒုက္ခတွေကိုလည်းညှော်နှဲစေနိုင်ပါတယ်လို့မစ္စတာကင်မရွန်ကပြောသွားတာပါကယ်ဆယ်ရေးအထောက်ပံ့တွေတကယ်လိုအပ်တဲ့နေရာဒေသတွေဖြစ်ပေါ်တဲ့ဆိုတာသိကြစေဖို့သတင်းမှန်တွေလိုအပ်တယ်လို့လည်းချက်ချင်းဒီအသင်းရဲ့ကမ္ဘာဘေးဒုက္ခကံများအစီရင်ခံစာကခောက်ချက်ချထားပါတယ်သောရရှိများခင်ဗျာကယ်ဆယ်ရေးအေဂျင်စီတွေအနေနဲ့ကယ်ဆယ်ရေးနဲ့ပြန်လည်တိစောက်ရေးစီမံကိန်းတွေမထခင်ဘေးဒုက္ခခံရသူတွေပြောတာကိုနားထောင်သိတဲ့အကြောင်းအစီရင်ခံစာထဲမှာတိုက်ထွန်းထားပြီးကယ်ဆယ်ရေးလှုပ်ဆောင်နေရာဒေသတွေကကုန်လောင်ယူတွေမှာလှူထားကြတဲ့တပံ့ရန်ဝှထဲတွေတောင်လိုပုံနေပြီးလူတန်းသူတွေနဲ့ဆက်သွယ်ရေးပူကောင်းမယ်ဆိုရင်မလို့အပ်တဲ့နေရာတွေစီပစ္စည်းတွေပို့တာမျိုးရှောင်ကျဉ်နိုင်လိမ့်မယ်လို့အစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်